This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာညချမ်းပါခင်ဗျာအခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ23ရက်နေ့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီသတင်းကောက်နှုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇွန်လ23ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနတပ်ရင်း838မုံမှန်တင်တဲ့အမှတ်စဉ်တင်မြင့်ဆောင်2025တင်တန်းစင်ပွဲအောင်မြင်စွာကျင်းပပေးစည်းတဲ့တရင်ကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနတပ်ရင်း838မုံမှန်တင်တဲ့အမှတ်စဉ်တင်မြင့်ဆောင်2025တင်တန်းစင်ပွဲအောင်မြင်စွာကျင်းပပေးစည်းခဲ့ပါတယ်ဇွန်လတွင်ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနတပ်ရင်းအမှတ်838မုံမှန်တင်တဲ့အမှတ်စဉ်တင်မြင့်ဆောင်2025တင်တန်းစင်ပွဲကိုတင်တန်းသား60ဖြင့်မိမိတို့စုမှုနယ်မြေတနေရာမှာကျင်းပခဲ့တယ်လို့ဆိုပါရယ်အဆိုပါတင်တန်းစင်ပွဲကိုနေပြည်တော်တိုင်းစစ်ဌာနတိုင်းကုတ်ကဲရီမှုဘူလက်ရံနဲ့တပ်ရင်းတပ်ဖွဲ့ခေါင်းဆောင်များတက်ရောက်ခဲ့ကြပါရယ်ခင်ဗျာဆက်လက်ပြီးတော့တန်တောင်ကြီးတိုက်ခိုက်ရေးတင်းနှန်းချောင်းကတက်ခွဲမှုအဆင့်အရာရှိတင်းနှန်းစင်းတွေပါတဲ့စစ်ရင်တန်းကိုတိုက်ခိုက်မှုတက်ခွဲမှု၈ဦးအပါအဝင်၉ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ဘင်းအောင်တပ်မြို့မှာရှိတဲ့တပ်မတော်ကြီးတိုက်ခိုက်ရေးတင်းနှန်းချောင်းကတင်းနှန်းစင်းတက်ခွဲမှုတွေပါတဲ့စစ်ရင်တန်းကိုတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကတက်ခွဲမှု၈ဦးအပါအဝင်၉ဦးသေဆုံးသွားတယ်လို့ People Defense Forceတန်တောင်ကဒီကနေ့ဇွန်လ23ရက်နေ့မှာထုတ်ပြန်ထားပါတယ်။တန်တောင်ကြီးမြို့နယ်ဘင်းအောင်တပ်မြို့မှာရှိတဲ့စစ်တင်းနှန်းချောင်းကတက်ခွဲမှုတင်းနှန်းစင်းတွေပါတဲ့စစ်ရင်တန်းကိုတောင်ငူတန်တောင်လမ်းပိုင်း9မိုင်စစ်တပ်စခန်းကုန်းအနီးမှာဇွန်လ9ရက်နေ့ညနေ9နာရီခွဲအချိန်ကတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာတင်းနှန်းစင်းတက်ခွဲမှုဗိုလ်ကြီး10ဦးနဲ့ရင်မောင်းတက်ကြက်2ဦးသေဆုံးက4ဦးဒဏ်ရာရသွားတယ်လို့အသိပေးထားပါတယ်။ဒါအပြင်မေလ29ရက်နေ့ကလည်းကရင်ပြည်နယ်တောင်ငူလိပ်တူလမ်းပိုင်းမှာရှိတဲ့စစ်ကောင်စီရဲ့ထုံးပူကြီးတက်စခန်းကိုလည်းတော်လန်ကြီးတက်တူတွားရောက်တိုက်ခိုက်ခဲ့တာရှိပြီးတော့ပစ်ခတ်မှုအတွင်စစ်တပ်ဘက်ကအထိနာသွားတယ်လို့သိရပေမယ့်ထိခိုက်ကြဆုံးမှုအခြေအနေတွေကိုတော့စုံစမ်းလို့မရသေးဘူးလို့ထုတ်ပြန်ထားပါတယ်။အဲဒီစစ်စင်ရေးတွေကိုတောင်ငူခရိုင်တပ်မဟာနှင့်တပ်ရင်းငါးလက်အောက်ခံ People Defense Force တန်တောင် MLB စစ်ကြောင်းနဲ့မဟာမိတ်တပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါရယ်ခင်ဗျာ။ဆလဘီရေဦးမျိုးပေါ်ကစစ်တပ်တပ်ဆွဲရနေရာနဲ့စစ်စည်းရေးဂိတ်တွေကို၃ရက်ဆက်တိုက်ဒရုန်းနဲ့တိုက်ခိုက်မှုစစ်သား၂ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမျိုးပေါ်ကအကြံဘတ်စစ်တပ်အထိုင်းခြားတပ်ဆွဲရနေရာနဲ့စစ်စည်းဂိတ်တွေကို၃ရက်ဆက်တိုက်ဒရုန်းနဲ့တိုက်ခိုက်ခဲ့ရမှာစစ်သား၂ဦးသေဆုံးသွားတယ်လို့ရေဦး Freedom Cameras YFC ကထုတ်ပြန်ထားပါတယ်။ရေဦးမျိုးတောင်ဘက်အထွတ်မှာရှိတဲ့ကြာဘူးအဝိုင်းစစ်စည်းရေးဂိတ်ကိုရောက်နေတဲ့အကြံဘတ်စစ်သား32ယောက်ကိုဇွန်လ6ရက်နေ့မနက်စင်နာရီခွဲကန့်မှာ Fitzwin Drone နဲ့ဘုံဒီ3လုံးချတိုက်ခိုက်ခဲ့ပြီးတော့ညနေ6နာရီမိနစ်20ခန့်မှာရေဦးမျိုးပေါ်ကအကြံဘတ်စစ်ကောင်စီတပ်ဖွဲ့တပ်ဆွဲရာကြာဘူးအဝိုင်းဂိတ်နဲ့တိုင်းရင်းစည်းရုံကိုဘုံဒီ2လုံးချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဇွန်လ9ရက်နေ့မနက်ပိုင်းမှာလေရေဦးမျိုးအနောက်ဘက်ဂါဝီပန်းချံစစ်စည်းရေးဂိတ်ကိုရောက်နေတဲ့အကြမ်းဖက်စစ်ကောင်စီတပ်သား35ဦးခန့်ကိုတော်လှန်ရေးတပ်ဖွဲ့တွေကဒရုန်းနဲ့ဘုံတီ3လုံးထပ်မံကျဲချတိုက်ခိုက်ခဲ့တယ်လို့ဇွန်လ10ရက်နေ့မနက်ပိုင်းမှာလေရေဦးမျိုး မကြီးသောစာတင်ကြောင်းမှာစစ်မှုထမ်းအတွက်အစည်းအဝေးလုပ်နေတဲ့အကြမ်းဖက်စစ်သားတွေကိုဒရုန်းနဲ့ဘုံသီးနှလုံးချတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလို၃ရက်ဆက်တိုက်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်မှုတွေမှာအကြမ်းဖက်စစ်သား၂ဦးသေဆုံးကထိခိုက်ဒဏ်ရာရသူတွေရှိပြီးတော့အကြမ်းဖက်စစ်ကောင်စီဘက်ကလက်နက်ကြီး၄လုံးပြန်လည်ပစ်ခတ်ခဲ့တာရှိပေမဲ့တော်လှန်ရေးဘော်တွေထိခိုက်မှုမရှိဘူးလို့သိရပါတယ်။ဒီတိုက်ခိုက်မှုတွေကိုရှုဖို့ခရိုင်ပြည်သူ့ကာကွယ်ရေးဒရုန်းလှုပ်ရှားယူနစ်တွေဖြစ်တဲ့ရေးဦး Freedom Comrades YFC ဝမ်ဘလူးအဖွဲ့တို့နဲ့အတူငါးမြင်းဆောင်မဟူရကျွဲရိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ရေဦးမျိုးတို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စင်တဲဝ6အနီးဖြစ်တဲ့တိုက်ပွဲမှာစစ်တပ်ကလူသားထိုင်းအဖြစ်အသုံးပြုလာတဲ့အရဲသား9ဦးကိုကယ်ထုတ်နိုင်ခဲ့ပြီးတော့စစ်သားတအူးလက်ရဖမ်းမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။တောင်သာမျိုးနယ်စင်တဲဝ6အနီးမှာဖြစ်တဲ့တိုက်ပွဲမှာစစ်တပ်ကလူသားတိုင်းအဖြစ်အသုံးပြုလာတဲ့အရဲသား9ဦးကိုကယ်ထုတ်နိုင်ခဲ့ပြီးတော့စစ်သားတအူးလက်ရဖမ်းမိခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းတင်စီရရှိခဲ့တယ်လို့တောင်သာပကဖကထုတ်ပြန်ထားပါတယ်။တောင်သာမျိုးမှာရှိတဲ့စစ်ကောင်စီတပ်ကဘုံမှုအဆင့်ရှိတဲ့ဝနာထီဦးဆောင်တဲ့အကြံဖက်စစ်တပ်စစ်ကြောင်းနဲ့ထနောင်းကုန်းရွာကစစ်ကောင်စီတပ်ဖွဲ့နဲ့ပြူစိုးထီးတွေထောက်ပို့လမ်းကြောင်းအတွက်ချိတ်ဆက်သွားလာနေတယ်လို့သတင်းရတဲ့အတွက်ကြောင့်တော်လိုင်းရေးတပ်ဖွဲ့ကရဲဘော်တွေကမနေ့ကဇွန်လ12ရက်နေ့မနက်ပိုင်းမှာပိတ်ဆို့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အခုလိုပိတ်ဆို့တိုက်ခိုက်ခဲ့တာကြောင့်တောင်သာမျိုးအနောက်ဘက်စင်တဲဝါချောင်းအနောက်ဘက်ကမ်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်။ဒီတိုက်ပွဲမှာအကြမ်းဖက်စစ်တပ်ဟာအရဲသားပြည်သူအမျိုးသား9ဦးကိုလူသားတိုင်းအဖြစ်ရှိကနေတွားခိုင်းခဲ့ပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတဲ့အရဲသားပြည်သူတွေကိုအထီးခိုင်းမရှိကဲထုတ်နိုင်ခဲ့တယ်လို့အသိပေးထားပါတယ်။အရဲသားပြည်သူ9ဦးကိုကဲထုတ်ခဲ့ပြီးတဲ့နောက်မှာတိုက်ပွဲဆက်ဖြစ်ရာမှာစစ်သား3ဦးသေဆုံးပြီးတော့အမှတ်928ထောက်ပံ့ပို့ဆောင်ရေးတပ်ထပရ928ကတပ်သားကျော်နိုင်ဝင်းကိုလက်ရဖမ်းဆီးနိုင်ကကျန်စစ်သားတွေထွက်ပြေးလွတ်မြောက်သွားတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကအသုံးပြုတဲ့ G4 တလက် MA3 တလက် RPG အဖူး10ဘူး G ပေါက်3ခု G118 တောင်ဒရုန်းကြမ်းမာတစ်ခုနဲ့စစ်အသုံးဆောင်တချို့တင်းစီရရှိခဲ့ပြီးတော့ပြည်သူ့ကာကွယ်ရေးဘော်တွေအထိခိုက်မရှိဘူးလို့သိရပါတယ်။အရသာပြည်သူတွေကိုလူသားတိုင်းအဖြစ်အသုံးပြုလာတဲ့စစ်အုပ်စုကိုတောင်သာမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့မဟာမိတ်တပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရေပြူမျိုးနဲ့အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုမဟာမိတ်အဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ရာစစ်သား3ဦးထပ်မံနေတိုက်ဆုံတဲ့တဲ့င်းကိုတင်ပြပေးပါမယ်။တနင်္လာနေ့တိုင်းတဝဲခရိုင်ရေပြူမျိုးနဲ့အေကနိကျေးရွာဘက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမဟာမိတ်အဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ရာမှာစစ်သား3ဦးထပ်မံနေတိုက်ဆုံသွားတယ်လို့ရေပြူမျိုးနဲ့ပူးပေါင်းမဟာမိတ်အဖွဲ့ကထုတ်ပြန်ထားပါတယ်။မေလ29ရက်နေ့နဲ့30ရက်နေ့တို့မှာစစ်ကောင်စီတပ်နဲ့ရေပြူမျိုးနဲ့ပူးပေါင်းမဟာမိတ်အဖွဲ့တို့ကြားနှစ်ရက်ကြာထိတွေ့တိုက်ပွဲနဲ့ပတ်သက်လို့အခုလိုထုတ်ပြန်လာတာပဲဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာအထိနာသွားတဲ့အတွက်ကြောင့်ကျန်တဲ့စစ်သားတွေဟာတိုက်ပွဲဖြစ်တဲ့နေရာကနေစုခွာထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ရေပြူမျိုးနဲ့အတွင်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုရေပြူမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ရေပြူပကဖတဝဲခရိုင်အမှတ်1တပ်ရင်း T1 တဝဲပြည်သူ့လူမျိုးရေးတပ် TPLF တာဂရစစ်ကြောင်းဒေါနာတက်ရင်တက်ခွဲ6ဝေးဟင်တက်ခွဲ9 LPF နိုင်ငံီပြောက်ကြားတက်ခွဲနဲ့ရွှေပြည်လုံးအဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရေပြူမျိုးနဲ့ပူးပေါင်းမဟာမိတ်အဖွဲ့အနေနဲ့စုဖွဲ့မှုအားကောင်းကောင်းနဲ့အကြမ်းဖက်စစ်ကောင်စီတက်တွေကိုတိုက်ခိုက်ချေမှုန်းသွားမှာဖြစ်တာကြောင့်စစ်ကောင်စီလက်အောက်ခံတက်ဖွဲ့ဝင်တွေအနေနဲ့ပြည်သူလူထုနဲ့အမြန်ဆုံးပူးပေါင်းကြဖို့ရေပြူမျိုးနဲ့ပူးပေါင်းမဟာမိတ်အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးသတင်းတွေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုပို့ပို့ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုချိန်ကစပြီး2025ခုနှစ်ဇွန်လ23ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပူပူပါပထမဦးစွာမြန်မာရေးနဲ့ပတ်သက်လို့တကားပိတ်အစည်းအဝေးတွေကအရေးမကြီးပဲမြန်မာပြည်သူတွေရဲ့အသက်ကိုကယ်တင်နိုင်ရေးလုံခြုံရေးကောင်စီရဲ့ပြတ်သားတဲ့အရေးယူမှုကသာအရေးကြီးတယ်လို့ကုလဆိုင်ရာမြန်မာတမန်ကြီးပြောတဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံနဲ့ဆိုင်တဲ့တကားပိတ်အစည်းအဝေးအရေးအတွက်တွေကအရေးမကြီးပဲမြန်မာပြည်သူတွေရဲ့အသက်ကိုကယ်တင်နိုင်ရေးလုံခြုံရေးကောင်စီရဲ့ပြတ်သားတဲ့အရေးယူမှုတွေကသာအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တမ်မတ်တီဦးတော်မိုးထွန်းကပြောကြားလိုက်ပါတယ်။က ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီရင်ခံစာကိုဆွေးနွေးတဲ့ကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးဦးတော်မိုးထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ကုလပဒေညင်စာရန်အပိုက်24အရာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့နဲ့လျှင်မြန်ထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလုံခြုံရေးကောင်စီကိုတာဝန်ပေးအပ်ထားပေမဲ့ကောင်စီအနေနဲ့နှစ်ပေါင်းများစွာသဘောထားကွဲလွဲနေပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်တာမရှိသလိုအရေးယူဆောင်ရွက်တာလည်းမရှိဘူးလို့တမ်မတီဦးတော်မိုးထွန်းကပြောပါတယ်။လုံခြုံရေးကောင်စီအနေနဲ့စီးလုံးညီညွတ်မှုကင်းမဲ့နေတဲ့ဆိုတာကိုအခုနှစ်အတွင်းကျင်းပတဲ့တကားဖွင့်အစည်းအဝေးတွေကဆုံးဖြတ်ချက်တွေအပေါ်ဗီတိုအာဏာသုံးစွဲမှုတွေနဲ့တကားပိတ်အစည်းအဝေးတွေကဆုံးဖြတ်ချက်မူကြမ်းတွေအပေါ်ဗီတိုအသုံးပြုဖို့ချိန်ချမှုတွေကထင်ဟပ်နေတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်။ဒါအပြင်အဖွဲ့ဝင်နိုင်ငံတွေကလုံခြုံရေးကောင်စီကလှုပ်ဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လေးနက်တဲ့စမ်းစစ်ဝေဖန်မှုတွေလုပ်ဖို့တောင်းဆိုနေပေမဲ့အစီရင်ခံစာထွက်လာချိန်မှာအချက်လက်ပံ့ပိုးမှုပုံစံတင်ပြမှုသာရှိနေတာကိုတွေ့ရတယ်လို့မြန်မာသံမတ်ကြီးကဆက်ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချမှုတရဖြစ်တယ်ဆိုတာလုံခြုံရေးကောင်စီအနေနဲ့လက်ခံစဉ်းစားဖို့လိုအပ်နေပေမဲ့မြန်မာအရေးနဲ့ပတ်သက်ရင်လုံခြုံရေးကောင်စီဟာကုလသမဂ္ဂပဋိညင်စာရန်အပိုက်31ကိုအလိုရှိတဲ့အခါမှအသုံးချနေတာကိုစိတ်မကောင်းဖွယ်တွေ့မြင်ရတယ်လို့လေအစည်းအဝေးတယောက်လာသူတွေကိုရှင်းပြခဲ့ပါတယ်။မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားကိုပဟုမပြုတဲ့ဖြည့်ရှင်းနည်းတွေဟာခဏတာကုစားမှုသာဖြစ်ပြီးရေရှည်မှာကြာရှုံးမှုဘက်ကိုဥတီသွားနိုင်တာကြောင့်လုံခြုံရေးကောင်စီအထွေထွေညီလာခံနဲ့အခြားသောကုလသမဂ္ဂအေဂျင်စီတွေအနေနဲ့ဟန်ချက်ညီညီညှိနှိုင်းမှုရှိရှိအရေးယူဆောင်ရွက်ဖို့လိုအပ်နေပြီလို့လေသတိပေးပြောကြားခဲ့ပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာပြည်သူတွေရဲ့အတန်တွေနဲ့ဆောင်ရွက်နိုင်စွမ်းကိုအမှန်တကယ်ပဟုပြုပြီးအကြမ်းဖက်ဆက်အနာရှင်စနစ်အဆုံးသတ်ရေးနဲ့ Federal Democracy မြန်မာနိုင်ငံတော်တည်ဆောက်ရေးမြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုပံ့ပိုးပေးဖို့အချိန်တန်ပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်ရှင်။အခုတစ်ခါဆက်လက်ပြီးတော့မြန်မာနိုင်ငံမှာမတန်ဆွမ်းသူများအနေဖြင့်ရင်ကျိမှုဆိုင်ရာအမဲဆက်ခွဲခြားဆက်ဆံခံရခြင်းအပါအဝင်စိန်ခေါ်မှုများကိုအချိန်ကြာမြင့်စွာရင်ဆိုင်နေရတဲ့တရင်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာမတန်ဆန်းသူများအနေဖြင့်ရင်ကျိမှုဆိုင်ရာအမဲဆက်ခွဲခြားဆက်ဆံခံရခြင်းအပါအဝင်စိန်ခေါ်မှုများကိုအချိန်ကြာမြင့်စွာရင်ဆိုင်နေရကြောင်းတမ်မတီဦးကျော်မိုးထွန်းကပြောပါရယ်။မတန်ဆန်းသူများအခွင့်အရေးဆိုင်ရာကွန်ဗင်းရှင်းအဖွဲ့ဝင်နိုင်ငံများ၏18ချိန်မြောက်ကွန်ဖရင့်၌ကျင်းပပြုလုပ်တဲ့အထွေထွေဆွေးနွေးမှုကဏ္ဍတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်မြန်မာနိုင်ငံမှာမတန်ဆန်းသူများအနေဖြင့်ရင်ကျေးမှုဆိုင်ရာအမဲဆက်ခွဲခြားဆက်ဆံခံရခြင်းပြည်သူအစအဦးများအားလွယ်လင်းတကူသွားရောက်နိုင်ခြင်းမရှိခြင်းထိုက်တင်သောဝန်ဆောင်မှုများနှင့်ပံ့ပိုးမှုများမရရှိခြင်းနှင့်တင့်လျော်သည့်ဥပဒေမူပေါင်းလုံလောက်စွာမရှိခြင်းကဲ့သို့သောစိန်ခေါ်မှုများကိုအချိန်ကြာမြင့်စွာရင်ဆိုင်နေရကြောင်း၎င်းတို့အနေဖြင့်လူခွင့်ရေးချိုးဖောက်မှုများနှင့်လူသားစာနာအကျပ်တဲများကြောင့်လည်းအချို့မညီများစွာစိုးကျိုးခံစားနေရတဲ့အပြင်စစ်ကောင်စီမှကျူးလွန်သည့်အမျိုးမျိုးသောအကြမ်းဖက်မှုများ၏နှင်နာသူများလည်းဖြစ်နေကြောင်းတမ်မတ်ကြီးကပြောပါရယ်အမျိုးသားညီညွတ်ရေးအစိုးရ၏ကျန်းမာရေးဝန်ကြီးဌာနအနေဖြင့်မြန်မာနိုင်ငံရှိမတန်ဆွမ်းသူများအားကူညီပေးနိုင်ရန်အစွမ်းကုန်ကြိုးပမ်းလျက်ရှိကြောင်းဖွံ့ဖြိုးတိုးတက်ရေးမိဖက်များတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများအရက်ဘတ်လူမှုအဖွဲ့အစည်းများနှင့်ဒေသခံအတိုင်းအဝန်များနှင့်ပူးပေါင်းဆောင်ရွက်ခြင်းဖြင့်မတန်ဆွမ်းသူများအားခြေလက်အင်ကာသူများတက်ဆင်ပေးခြင်းနှင့်အခြားသောလိုအပ်သည့်ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဝန်ဆောင်မှုများပေးအပ်ခြင်းလုပ်ငန်းစဉ်များတွင်တိတာမြင်တာသည့်တိုးတက်မှုများဖော်ဆောင်နေနိုင်ပြီလို့တမ်မတ်ကြီးကပြောပါရရှင်ဆက်လက်ပြီးတော့မုံရွာအကျဉ်းတောင်မှနိုင်ငံရေးကျင်းသားကျင်းသူများပါဝင်အကျဉ်းသားကျင်းသူအယောက်200ဝန်းကျင်ကိုထောင်ပြောင်းရှိတဲ့တွင်တင်ဆက်ပေးပါမယ်မုံရွာအကျဉ်းတောင်မှနိုင်ငံရေးအကျဉ်းသားသူများအပါဝင်အကျဉ်းသားကျင်းသူအယောက်200ဝန်းကျင်ကိုထောင်ပြောင်းရှိလိုက်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကအတီးပြုတ်သတင်းထုတ်ပြန်ထားပါတယ်။ဇွန်လ12ရက်မနက်9:00ကျော်အချိန်တွင်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှတံပြားကားကား2စီး၊အိမ်စီးကား3စီး၊စစ်နဘိန်ကား6စီးတို့ဖြင့်မုံရွာထောင်မှအကျဉ်းသားများကိုထောင်ပြောင်းရန်လာရောက်ခေါ်ဆောင်သွားတယ်လို့ဆိုပါတယ်။အဆိုပါလူများအားမန္တလေးဦးဘုအကျဉ်းထောင်၊မြင်းကျန်းထောင်နှင့်မုံကွေးထောင်တို့ကိုပို့ဆောင်မယ်လို့သိရှိရကြောင်း PPNM ကဆိုပါတယ်။ဖေဖော်ဝါရီလ1ရက်2021ခုနှစ်မှဇွန်လ12ရက်2025ခုနှစ်အထိမတရားအာဏာလုမှုဖြစ်စဉ်နှင့်ဆက်ဆက်၍ဖမ်းဆီးခံရသူစုစုပေါင်း 29,292 ဦးရှိပြီးထို့အထက်မှ 22,120 ဦးမှထိမ့်သိမ်းခံရဆဲဖြစ်ကထိမ့်သိမ်းခံရသူများအနက်မှ 1,128 ဦးမှထောင်ဒဏ်ချမှတ်ခံထားရတယ်လို့ EEPP ကလည်းထုတ်ပြန်ထားပါတယ်ရှင်ပီအန်အိုကောင်းဆောင်တို့သည်၎င်းတို့၏ပါဝင်ပတ်သက်မှုများကြောင့် စစ်ကောင်စီဂုံတူးဆောင်စုများနဲ့တပ်ထုတူပေါ်ခွင်လိုင်စင်များစုချင်းမြင့်ခံရတဲ့တရင်ကိုတင်ဆက်ပေးပါဦးမယ်။ PNO ကောင်းဆောင်တို့သည်၎င်းတို့၏ပအဝင်ပတ်သက်မှုများကြောင့်စစ်ကောင်စီဂုံတူးဆောင်စုများနဲ့တပ်ထုတူပေါ်ခွင်လိုင်စင်များစုချင်းမြင့်ခြင်းခံရတယ်လို့ Justice for မြန်မာကထုတ်ဖော်ပြောဆိုလိုက်ပါတယ်။အတန်းဖက်ဆဲလ်စုနှင့်မဟာမိတ်ဖွဲ့ထားသည့်ပို့ဦးပြည်သူစစ်အဖွဲ့ PNO သည်စစ်ရာဇဝမှုများနဲ့လူသားမျိုးနယ်ပေါ်ကျူးလွန်သည့်ရာဇဝမှုများတွင်ဆက်လက်ကြံရပါပတ်သက်နေမှုများအတွက်တာဝန်ခံရမှာဖြစ်တယ်လို့ထောက်ပြထားပါတယ်။ PNO သည်အယက်သားများကိုတိုက်ခိုက်ခြင်းအတင်းအကျပ်စစ်မှုထမ်းခြင်းတို့ကိုလှုံ့ဆော်ပြီး၎င်းတို့၏စီးပွားရေးကွန်ရက်မှဝင်ငွေများဖြင့်စစ်အုပ်စုအားထောက်ပံ့ပေးနေတယ်လို့ Justice for Myanmar ကထုတ်ဖော်ထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့တော်လိုင်း၄နှစ်တာကာလအတွင်းလှုံ့ဆော်မှုရှိမျိုးကိုလူမှုကွန်ရက်ပေါ်တင်ရေး React 80ရရှိပါကထောက်ပို့တီလက်မှတ်နှစ်ဆောင်အခမဲ့ရရှိမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။တော်လိုင်း၄နှစ်တာကာလအတွင်းလှုပ်ဆောင်မှုရှင်မျိုးကိုလူမှုကွန်ရက်ပေါ်တင်ရေး React 80ရရှိပါကထောက်ပို့တီလက်မှတ်နှစ်ဆောင်အခမဲ့ရရှိမည်ဖြစ်ကြောင်းထောက်ပို့တီကအတိပေးကြေညာထားပါတယ်။ဒီ၄နှစ်ကျော်မှာကိုအများဆုံးလှုပ်ဖြစ်တဲ့တော်လိုင်းအာထုံမှုရှင်မျိုးကိုချရည်အခုအောက်ကပုံလေးနဲ့ကို Facebook မှာတွဲတင်ထောက်ပို့တီအမေစုမွေးနေဟာဘတ်ဒီလို့ထည့်ရေး React 80ရအောင်လို့ကိုပုစကာရီယာ80ရသွားတာနဲ့ထောက်ပို့တီ200ဆောင်လက်ဆောင်ရမှာပါ ထီလေး200ဆောင်များဘာလို့ရမှာလဲဆိုဒီတစ်ဆောင်2000တန်ထီလေး200ဆောင်ကနေ3000အပါဝင်စုပေါင်းများစွာဖြစ်လာမှာပါလို့ဆိုထားပါတယ်ရီယာ80ရတဲ့ပထမဆုံးအရောက်ရှိရကိုပဲပေးမှာမလို့မြ мян တွတ်တွတ်လှုပ်ရှားကြဖို့တော့လိုအပ်မယ်လို့သိရပါတယ်တူအောင်ဆန်းစုကြည်မွေးနေ့ဖြစ်တဲ့19ရက်ဇွန်လကပါဝင်နိုင်တဲ့နောက်ဆုံးနေ့ဖြစ်ပါရဲ့ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကင်းနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရဲ့ရှင်
အခုဆက်လက်ပြီးတော့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်တွေကိုအေရီကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ14ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အင့်တင့်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ရိုးနဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းကမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြာစဉ်ရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းအောက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထချုံရွာနိုင်ပြီးရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့နေရာကွက်ပြီးမိုးကြီးနိုင်ကစကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပါတယ်ရှင
်။ Radio NUG မှဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့အမေစုမွေးနေ့ဂုံပြုကဗျာအစီအစဉ်မှာတင်မိုးရေးသားထားပြီးနှွေဦးမိုးဖတ်ကြားထားတဲ့စုအာဇာနီတတ်တော်ရှိဆိုတဲ့မွေးနေ့ဂုံပြုကဗျာကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
။စုအာဇာနီတတ်တော်ရှိစုအာဇာနီတတ်တော်ရှိချစ်သူရဲ့မျက်နှာချစ်သူရဲ့ဝေဒနာကိုမေတ္တာစိတ်စာနာစိတ်တွေဖိတ်ရှမ်းနေပေမဲ့တတစိတ်ကြောခံပြီးတန်တတိုင်းကြာကမျက်ရည်တုတ်ပြီးနောက်ဆုံးနှုတ်ဆက်ခဲ့ရှာတဲ့စုကိုနိုင်ငံကိုပြည်သူတွေကိုကိုနဲ့ထတ်တူနှိုင်းကြောမခိုင်းရက်ချစ်သူကိုသာလက်ပြထွက်ခွာခဲ့ရှာတဲ့စုကိုဒုက္ခကိုဝေဒနာထက်တိုင်းပြည်ရဲ့ဒုက္ခနဲ့ဝေဒနာကိုသာမဖြေသာနိုင်အောင်ခံစားပြီးအမှန်တရားကိုသာဥတည်တဲ့အောင်ဆန်းစုကြည်ဆိုတဲ့တို့ခေါင်းဆောင်သူ့နှလုံးသားကိုစတဲ့သူ့သွေးကိုလှူတဲ့သူ့မတူတဲ့အာဇာနည်တတ်တော်ရာချုံရှိပါစေတင်မို
Radio NUG သောရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်အစည်းကဏ္ဍမှာမောင်လူမွေရေးသားထားပြီးရန်တိုင်းဖတ်ကြားထားတဲ့ဘာသာတရားကိုပုံဖြတ်ကြသူတွေဆိုတဲ့တော်လန်အစည်းကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
သ ာသာတရားကိုပုံဖြတ်ကြသူတွေဇွန်လ10ရက်နေ့ကစကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီရဲ့ Jet Fighter စီးကိုတော်လဲတပ်ဖွဲ့ကပစ်ချနိုင်ခဲ့တယ်။လင်းရင်ဟာစပစင်းရွာဖုံးတော်ကြီးကျောင်းထဲကြားရောက်ပေါက်ကွဲခဲ့တယ်။ဒီသတင်းကိုတော်တဲ့လမ်းလျှောက်သွားရင်မောင်လူမွေးရဲ့အပေါင်လေးတဲကိုဝင်းပြီးပြောပြတော့အသက်80အရွယ်မောင်လူမွေးအပေါင်လေးဟာဝမ်းမြောက်ဝမ်းသာနဲ့ကတောင်ကပါလေ။စစ်ကောင်စီရဲ့ပြတ်ကျတဲ့လင်းရင်စိတ်ပန်းတွေထဲမှာလင်းမှုဆောင်တဲ့အုတ်ထုတ်ကိုလည်းတွေ့ကြရတယ်။အုတ်ထုတ်ဟာကွဲနေပါပြီ။အုတ်ထုတ်မှာကတ်ထားတဲ့24ပစ္စည်းစောင်းလေးဟာလည်းနှစ်ချံကွဲနေပါပြီ။လူတွေကိုတတ်နေတဲ့သူကသူ့တင်မာကြတော့ကြောက်သေးတာလို့မောင်လုံးမွေးကိုအပေါင်လေးကပြုံးပြီးမှတ်ချက်ချပါလေ။စစ်အာဏာရှင်တွေဟာသူတို့ကြိုးစည်းဝါကိုကာကွယ်ဖို့လူတွေကိုတပ်ဖြတ်တာနဲ့မကဘာသာတရားကိုလည်းသူတို့ရဲ့အကာအကွယ်အဖြစ်သုံးချခဲ့တာနှစ်ရာစုကြီးနေပြီဖြစ်ပါလေ။ဘုရားတွေတဲတဲ့ကျောင်းတွေဆောက်တယ်။ရွှေတွေငွေတွေလှူဒန်းပြီးသူတို့ရဲ့မကောင်းမှုကိုဘာသာရေးအလူပြုမှုနဲ့ဖုံးကြတာဟာအစင်လာဖြစ်တယ်။မောင်လုံးမွေးနေခဲ့တဲ့မြို့မှာလဲမြို့သူမြို့သားတွေတွားတွားဖူးမြုံနေကြတဲ့မြို့နယ်ခလန်းလန်းကဇေဒီတော်တစုရှိတယ်။စစ်အာဏာရှင်တန်းရွှေခက်ကသူ့နောက်လိုက်ဝင်ကြီးတွေတဲခဲ့တဲ့ဇေဒီတော်ဖြစ်တယ်။အဲ့ဒီဇေဒီတော်တဲတုန်းကထောင်ချနေတဲ့ရဲဘက်တွေကိုမြင်းညှိခိုင်းခဲ့တာ။တေးကြတာလဲအများကြီး။ဘာသာရေးနဲ့ဖုံးပစ်လိုက်တာပေါ့ကွာလို့မောင်လုံးမွေးဆရာတယောက်ကပြောပြဘူးတယ်။ပြူစောရီရွာကနေထွက်လာတဲ့အမျိုးသမီးတူစီကနေလဲစစ်ကောင်စီလက်အောက်မှာနေထိုင်ကြသူတွေရဲ့ဘာသာရေးလှုပ်ဆောင်ကြပုံတွေကိုသိရတယ်။စစ်ဘိုးရဲ့အမိန့်နဲ့ရွာတဲကအမျိုးသမီးတွေအားလုံးညနေတိုင်းဖယားမှာပန်းကပ်ပြီးစစ်ကောင်စီဖုတ်ဝင်တွေအတွက်စူတောင်းမြေတားပို့ပေးရတယ်လို့ဆိုတယ်။မျိုးပေါ်ကစစ်တပ်တွေထဲမှာလည်းအမိန့်နဲ့ပဲဖယားဝတ်တက်တုတ်တွေရွတ်လောက်ကြရတာအားလုံးသိကြပါတယ်။စစ်အာဏာရှင်လက်အောက်မှာတာဝန်ထမ်းဆောင်နေတဲ့သူတွေအများစုဟာဘာသာတရားကိုသူတို့ဘဝလုံခြုံမှုတနည်းအားဖြင့်သူတို့မတရားလုပ်ထားတာတွေမပေါ်ပေါက်ဖို့ကိုးကွယ်စည်းကပ်နေကြသူတွေသာဖြစ်တယ်ဆိုတာကိုဟိုးရင်နှစ်ပေါင်းများစွာကလေးကမောင်လုံးမွေးသိပါတယ်။ဘုရားတရားတန်ခါရတနာ၃ပါးနဲ့မလုံလောက်လို့ဘိုးတော်နတ်ကတော်ဗေဒင်ဆရာတွေပါအိမ်ဦးခန်းကိုတင်ထားကြသူတွေဖြစ်တယ်။ပြည်သူတွေစီကမတရားနည်းနဲ့ရတဲ့အဥ္စာကိုမကောင်းမှုလုပ်ပြီးရတာပါကလားရဲ့လို့နားမလည်နိုင်ပဲသူတို့တွေဘာသာတရားလုံလုံလို့ကောင်းကျိုးပေးတာရဲ့လို့တလွဲကြီးနားလည်နေကြတယ်။အကျိုးတရားဆိုတာအကြောင်းတရားကြောင့်ဖြစ်တယ်။ကောင်းတဲ့အကြောင်းတရားကိုပြုခဲ့မှကောင်းတဲ့အကျိုးတရားကိုရမယ်ဆိုတဲ့ဗုဒ္ဓသာသနာရဲ့အခြေခံသဘောတရားကိုတော့နားမလည်ကြရှာတာဖြစ်ပါတယ်။ထေရဝါဒဗုဒ္ဓဘာသာရဲ့အခြေခံအုတ်မြစ်ဟာ၅ပါးတိလာဖြစ်တယ်။ကိုကျင်တရားဖြစ်တယ်။ကိုကျင်တရားပြတ်ပြားပြီးမှရလာတဲ့ပစ္စည်းဥစ္စာပြုတဲ့အလှဟာဘယ်မှာတန့်စင်နိုင်ပါမလဲ။စစ်ကောင်စီလက်အောက်မှနေစစ်အာဏာရှင်ခန်းသမျှကိုလှုပ်ကောင်းကောင်းစားတောက်နေထိုင်ခဲ့ကြသူတွေဟာလည်းမကောင်းကျိုးကိုခံစားကြရတယ်။သူတို့ဘဝတွေဟာအကြောက်တရားအောက်ကနေဘယ်တော့မှမလွတ်မြောက်နိုင်တဲ့ဘဝတွေဖြစ်တယ်။အကြောက်တရားကနေတတ်တာရရအောင်တရားစားတွေမန္တန်တွေရွတ်ဖက်ရတာဘိုးတော်ကိုပတ်သားရတာနပွဲချင်းပါရတာရေရာချေရတာနဲ့ဘဝရဲ့အချိန်တွေကိုအကျိုးမဲ့ကုန်လွန်ကြရသူတွေဖြစ်တယ်။တကယ်တော့ဘာသာတရားဆိုတာမိမိစိတ်နှလုံးကိုငြိမ်းအေးအောင်အဲ့ဒီကတစဉ်မိမိပတ်ဝန်းကျင်ငြိမ်းအေးအောင်အားထုတ်ကြင်ကြံရတာဖြစ်တယ်။ကိုယ်တွေလက်တွေအကျင့်အကြံမပါရင်ဘာသာတရားဟာအနှစ်သာရမရှိဘူးလို့မောင်လူမွေးယုံကြည်တယ်။ခုတော့ပြည်သူတွေကိုတပ်ဖြတ်ပစ္စည်းတွေယူအာဏာကိုမတရားသိမ်းထားတဲ့စစ်အာဏာရှင်တွေနဲ့သူ့နောက်လိုက်တွေလှုပ်လိုက်မှပဲဘာသာတရားဟာအနေရကင်းအောင်ကိုးကွယ်ရတဲ့ရွတ်ဖက်ရတဲ့ဆောင်ထားရတဲ့အဆင့်ကိုလျှော့ကြသွားတော့လေစစ်အာဏာရှင်ဆိုတာလူတွေကိုချမ်းသာမှုအစစ်ပေးတဲ့ဘာသာတရားကိုတော့ပုံဖြတ်နိုင်ပါကလားဖြတ်စည်းနိုင်ပါကလားလို့သတိတံဝေကရပွဲမြင်တွေ့မိပါလေခင်ဗျာမောင်လူမွေ
Radio NUG မှဆက်လက်အတန်လှင့်နေပါတယ်။အခုဆက်လက်ပြီးတော့ဒိုင်းသာဘာသာစကားထုတ်လွှင့်မှုမှာတော့အရှိဘိုးကရင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုຫນွေဦးတာတာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ပေါ်ချော်လာဆိုင် Radio NUG ကလည်းမြေထောင်ပံစကဲကဲထောင်အပိုင်းကျွန်တော်မလောကောင်းချက်ကိုင်းတော့စီလို့ရဲမေဦးတတလို့ ချက်ပလန်နိုင်လဲနော်ခေါပယောင်တိခေါကျုံတဲ့နော်အန်ဒရက်ပေမဖုံဖိချက်အောင်တိုင်လောင်အကောင်လိနိုင်ဝင်တိခေါတိနိုင်ငံတကာတိခေါတဲ့လဖာပုံတဲ့ပပီပါလာနော်အန်ယူဂျီဖိုက်ခေါ်ဝိတာချက်ပလန်ခေါပယောင်တိခေါကျုံတဲ့နော်အန်ဒရက်ပေမဖုံဖိချက်အောင်တိုင်လောင်အကောင်လိနိုင်ဝင်တိခေါတိနိုင်ငံတကာတိခေါတဲ့ပုံတဲ့ပပီပါလာနော်အန်ယူဂျီဖိုက်ခေါ်ဝိတာစီလောခေါကမလို့တိနိုင်ငံတကာအိုလောပလန့်ပြီဝိတာချက်ခိုင်ချက်အောင်တိုင်လောင်ခါဝန်တူကူကေရောလောကုံခိုင်ကုံဩစာဝူနေဘုလားလောဝိဒါစီလောခေါပယောင်တိခေါယူဘူတာတဲ့တာမတ်အန်ဒရဲ့ဘေမပုံဖိမာလူပုံညပေမနင်းတို့အန်ယူကြည်အစူရမာဖီလောင်ဝိဒါချမောအန်ဒရက်ပေမပုံဖိချောင်းအောင်တိုင်လောင်အကောင်ဂိနိုင်ဟွန်တိခေါနိုင်ငံတကာတိခေါတဲ့ဘူတာချမအတုံးအလွယ်တဲ့နော်ပုံတဲ့မာဖီပါလာချမယူတိုက်တုံဖိုက်ခေါ်ဝိဒါစီလောခေါပယောင်တိခေါယူဘူတာတဲ့မာလူပုံညချက်ပုံဖိတဲ့လဖာဘေးလဟုတ်ပါအကောင်အသည်ကပောင်ယူကျုံပိမတိယချပိတတိုင်စနင်းတဲ့ချခွိုင်းလောင်ပုတ်ပီလဘာတို့မောဩပိုက်တာချက်လောင်တဲ့ဘာလူတူအိုဝိဒါနော်လောဝိဒါစီလောမေလာချင်းနေတောင်ကဒီပဲရင်တုတ်ကနော်အိုးတိုက်ကွန်းတော်ဂျုံဖုံအိုစကားစားဒီကပောင်ယူခွိုင်းလောင်ပုတ်ဒါဝိဒါချက်တာကိုကျုံဘူတာဒီချလာချလာမနေချင်းလျာဘာတိတ်ဝိဒါကိုဘာထိုင်ဝိအကလည်းရမလဲအိုဝိဒါစီလောချက်ပနာနိုင်နေမကျုံမနဲ့ချက်တာအကုန်လဲယူကိုတလိုက်တော့ကနော်ပိုင်ရတော်ဟိဖုံအိုပေါထောင်ပြဝိကျုံဘာချခွိုင်းလောင်ပုတ်ဖူတာတိကအီရေကတိတ်ဝိဒါချက်ပန်ကျုံလာခွေတော့အိမ်မင်းချနေနာလီကကုတလိုက်တော့ကနော်ပိုင်ရတော့ဝဂိဖုံဦးပေါထောင်ပြွေးဝိတာကျုံယူစကားစားဒီကပောင်ယူခွိုင်းလောင်ပုံတော်ဝိတာချက်တော်ခုကျုံဘူတာတန်ကချက်လာမူလကပုတ်တာရှာလကလောက်တီလောက်ချက်ရဲကတိတ်ဝိတာကုန်ဘားထိုက်တန်ချက်ရဲကအောဝိတာနော်တမဒယုတ်လောကုံခိုင်ကုန်ဩစာဦးနေဘုလားလောဝိတာစီလောဘားချခွိုင်းလောင်ပုံကျုံယူမွေဝေကုတူကူတာဂိဖုံဦးလောပေါထောင်ဝိတာကျုံတီးရပါကုန်မန်ကျုံမနဲ့ချက်တော်တာနော်ဒီကပောင်ယူဦးလချောင်းခွိုင်းလောင်ဝိတာပုံတန်လို့ရဲ့တံပလုံးတို့ဘားထိုက်ကဝင်ခွဲဝိတာယူပြီးရပါစီလို့ဒါဝိတာချက်တော်ယူစုပုံအယောင်းတွေနဲ့ဝေရံအောင်အယောင်းတွေနဲ့လာရိတ်ချူအယောင်းဟိုနဲ့ဥကလာအယောင်းဟုတ်ချစ်ဟိုနဲ့ဒီချက်လာမမိုးတူစာအယောင်းနိုင်ချစ်လိမ့်နဲ့ဘားတိတ်ခွဲဝိတာကိုဘားထိုက်ထားမနိုင်တဲ့နော်မိစင်အယောင်းနိုင်ချစ်နဲ့ဘားဝိအဘောဖောလော်ချန်အယောင်းတွေနဲ့ဘဝိဒါအကျုံမိုးစန္ဒထုံအယောင်ဟုနဲ့ဘဝိဒါဂိတ်ထိုင်ထုံးယဒနာအယောင်ွေနဲ့ဘဝိဒါအခေါင်အောင်ကျုံသူအယောင်လိနဲ့ဘဝိဒါအကူခွင်တုံးတုံးအိစီလေးအယောင်ခွင်နဲ့ဘဝိဒါကိုဖော်စောစံမိအောင်အယောင်ွေနဲ့ဘဝိဒါအမီဖိုက်တယ်နော် MLAO ကိုတရားပါစီလို့မချုံမနဲ့ချက်တာအကုန်လဲယူအသိချက်ပယူဩဩကိဝိဒါပြီမတီကျုံဒီချီယုတ်ဒီဖြချလောင်ဒါဝိဒါချက်တော်နော်စီလို့ချက်လောင်တာပုံဦးအဒိချတောင်းချတောင်းကုကျုံတုတ်ထဝိဒါဒီကပောင်ယူဒါဝိဒါချက်တောင်းလို့စီလို့ကြောင့်ဘူးချက်တောင်းစမမွေဝိရဆုအောထဝိဒါနော်စီလို့အကုကျုံမကျုံမနဲ့ချက်တောင်းအကုန်လဲယူဒီကပောင်ယူဒါဝိဒါချက်တောင်းယူထိတ်ထိတ်ချာချာမနိုင်လောင်ထားပါအောဝိဒါနော်အန်ယူကြီးလူအခွင့်အရေးစမဟုန်ဒူလောင်ထားခံပကုကွန်သူဥအောင်မျိုးမင်းလောဝိဒါစီလို့ခွိုင်းလောင်ပုံဒါဝိဒါချက်တောင်းကုကျုံဘားထိုက်ထားမနိုင်တဲ့အာဝိဒါယူလောင်ခိုင်းမသိထောက်ထိုင်အောဝိဒါနော်ဒီရပါစီလို့ချက်ပလန်နိုင်တန်ပလဲတုတ်ကနောက်ပုံဦးခါလောင်ဟုန်နီကျဲဖိုက်တာလကုချက်ပလန်စကိုင်းတနာပလဲတုတ်ကနောက်ဦးခါလောင်တီနီကျဲဖိုက်တာလကုနော်နေပါချက်ပလန်နော်စီလို့ပလဲတုတ်ကနောက်ပုံဦးပယံတာကပောင်ယူကျဲဖိုက်တာလကုခါလောင်တီနီဝိဒါယူယူနီယာဒိုင်ဗရှင်ဖုန်းရေမပင်တုတ်ကနောက်ပါကာဖတ်လက်ယုတ်တာဖီတီယာလောငန်ထားဝိဒါစီလို့ကပောင်ယူယူကျုံလာအတောင်းလက်ချီကိမုံချချင်းနိုင်နိုင်ချင်းရမီနီအခါစကိုင်းတနာပလဲတုတ်ကနောက်ကန်တာချက်လောင်တိုင်တာဝိဒါချက်တာယူညီသူလူမြောက်ရေးတက်မနော် PLA နော်ခါလောင်တီနီဝေပယံတာကျဲပိုက်လကုနော် PLA PD ရလောဝိဒါစီလို့ချက်ပလန်လောင်ကိုက်တာလပေါ့နော်ဒေါ်အောင်ဆောင်စုကြည်အော်ဖလဲမုန်နေအကောင်တပတ်လူထုတဲ့ဒီဗီဒီယိုစွတ်တုံးချမနိုင်နော်တောင်နဲ့လောင်နေပါဒီချက်ဟုတ်ချက်ဟောင်ယူလမဝိဒါချက်ပလန်ဒေါ်အောင်ဆောင်စုကြည်နော်ကျုံလာချစ်ခွေတာအော်ဖလဲတောင်းမုန်နေအကောင်ကပတ်လူထုတဲ့ဒီဗီဒီယိုချက်စွတ်တုံးချက်လိုက်ကျဲအဲချက်ခွေချက်ဟုတ်ချက်ဟောင်ဒီချက်ခတ်နူတဲ့လဖာတောင်နဲ့လောင်နေအမြောင်စိမနိုင်လောင်ထားပြမနီတို့တော်လန်အနုပညာစခါရလမဝိဒါစီလို့ရဲ့ပြမကျမယိုဒေါ်အောင်ဆောင်စုကြည်ချက်ပုံသူချက်စုချက်ပါကျမတိုက်ခူထားတယ်မိပုံလက်အချင်းဖန်တောင်းနေလောင်နေပါအာမဂုတ်ပြူတယ်ဖာချက်ပယူအဝေးထားကုန်ဂိနေကပမတန်ကောခလုံးလောင်ပြမနေသူဒီဗီဒီယိုချက်စုတွန်းချက်ခိုင်းမနေတဲ့ပါလောင်နေပြတာနော်ဒီအခါလက်ချီနေချစ်စက္ကန့်အကဟဲပီဘတ်ဒေးဒေါ်အောင်ဆောင်စုကြည်လော်ထောင်းချက်ခိုင်းကိုဖိဟိုင်ဖိပြနေလက်မွေပါဒီချက်ခုချက်ခေါမဲဆစ်တယ်ဖာကီလောင်နေပြတာယိုဖီတီရလော်ဝေးတာစီလို့အဝေးမထုတ်ချလောင်တာထားတယ်အတုတ်တာလဖာယုကိုကြောင်ဖန်တန်တော်နီတောင်းနေလောင်နီကိုနေသိချက်ခိုင်အလူမြောင်စိတ်ပန်ပလောင်တာပေးမနီတို့လမုံဝိဒါအနိုင်ပန်ကိုလောထားဝိဒါစီလို့ချောနာကလူအန်ယူဂျီဗီဒီယိုစတောက်ကဲတပ်ဖို့ဝယ်မူပါကမှုတဲ့ကူအတိချက်ခုံချက်တာဒီမှာလို့ဆိုင်
ီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.3 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။